မနေ့ပြန်ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံကိုရောက်လာတော့မယ့်တရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်နဲ့ပတ်သက်လို့တင်ပြချင်ပါတယ်သူရဲ့ခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအားကောင်းခိုင်မာစေဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်ပေမဲ့လည်းသမရရှိတွန်းအားပေးမယ့်မြန်မာနိုင်ငံတွင်တရုတ်ရဲ့ကြီးမားလှတဲ့စီမံကိန်းကြီးတွေအပေါ်မှာတော့ဒေသခံပြည်သူတွေဘက်ကအန္တရာယ်ဖြစ်စိုးရိမ်မကင်းဖြစ်နေကြပါတယ်။ AFP ဆောင်းပါးကိုအခြေခံပြီးတော့ဆက်ပြီးပြောပြမှာပါရှင်။တရုတ်နိုင်ငံမှာသမရအာဏာရပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးချိန်လာမဲ့ရှီရဲ့နှစ်ရက်ကြာခီးစဉ်အတွင်းတရုတ်ရဲ့အခမ်းကဏ္ဍပိုးပြီးခိုင်မာစေဖို့စ조사ရှာဖွေဖို့ရှိပါတယ်တရုတ်ရဲ့ယင်းနှိမ့်မြုပ်နှံမှုဟာမြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်မြုပ်နှံမှုစုစုပေါင်းရဲ့40ရာခိုင်နှုန်းဒါမှမဟုတ်ဒေါ်လာ4ဘီလီယံပမာဏထိရှိနေတာပါဒါအပြင်မြန်မာနဲ့တရုတ်ဟာမဟာဗျူဟာအရလည်းအရေးပါတဲ့မိတ်ဖက်တွေဖြစ်နေပါတယ်အခရာကျတဲ့တရုတ်မြန်မာစီးပွားရေးစင်ကြံ CMEC ရဲ့ရည်ရွယ်ချက်ကလည်းတရုတ်ကုန်းတွင်းပိုင်းယွန်းနန်ပြည်နယ်ကနေအိန္ဒိယသမုတ်တရာထိဖောက်ဖို့ဖြစ်ပါတယ်တရုတ်အစိုးရရဲ့ကပလန်းစီမံကိန်းကြီးမှာလည်းမြန်မာနိုင်ငံကတစိတ်တပိုင်းအရေးပါနေတယ်ဆိုတာကလည်းဒီလမ်းကြောင်းဖောက်ဖို့ဖြစ်ပါတယ်။အကဲခတ်သူတေတီရစ်ချတ်ဟိုဆေးကတော့တရုတ်သမ္မတရဲ့ခီးစဉ်ဟာအခွင့်အလမ်းတွေကိုရောကြီးမားလာတဲ့အန်ဒီယေတွေကိုရောနှစ်ခုစလုံးကိုယူလာပေးမှဖြစ်တယ်လို့သုံးသပ်ပါတယ်။တရုတ်နဲ့နယ်စပ်ချင်းထိနေတဲ့ကချင်ပြည်နယ်မှာရပ်ဆိုင်းထားတဲ့မြစ်ဆုံဆဲစီမံကိန်းရဲ့အနာဂတ်ကလည်းတရုတ်သမ္မတရှီရဲ့ခီးစဉ်ကိုဆက်လက်လွှမ်းမိုးနေမလားဆိုတာကလည်းစိုးရိမ်ပွဲရာဖြစ်နေပါဗါး2009ခုနှစ်ကဒုသမ္မတရာဒူးတာဝန်ယူထားတဲ့ရှီဟာမြစ်ဆုံဆဲစီမံကိန်းကိုအဲ့ဒီအချိန်ကစစ်အစိုးရနဲ့သဘောတူလက်မှတ်ရေးထိုးခဲ့သူဖြစ်ပါတယ်။ဒါပေမဲ့နှစ်နှစ်အကြာမှာဒီစီမံကိန်းပေါ်မြန်မာပြည်သူတွေရဲ့ကန့်ကွက်မှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်။စင်ကာပူနိုင်ငံပမာဏလောက်ကြီးမားပြီးဒေါ်လာ 3.6 ဘီလီယံတန်ဖိုးကုန်ကျမဲ့မြစ်ဆုံဆဲစီမံကိန်းဟာ ARE မြစ်ကြောင်းစီးဆင်းမှုကိုထိခိုက်မှာဖြစ်တယ်လို့ဒေသခံတွေအတွက်လည်းဘေးရန်တွေရှိနေတာဖြစ်ပါတယ်။ဒီနှစ်အကုန်ပိုင်းလောက်မှာကျင်းပမဲ့ရွေးကောက်ပွဲအကြိုကာလအတွင်းတကယ်လို့များမြစ်ဆုံဆဲစီမံကိန်းကိုပြန်ဆမယ်ဆိုရင်တော့ရွေးကောက်ပွဲမှာလူကြိုက်များမှုမရတဲ့အပြင်ဆန့်ကျင်ဘက်တွေရင်ဆိုင်ရမှာဖြစ်တယ်လို့ဆုံးရှုံးမှုကြီးကြီးမားမားကိုရင်ဆိုင်ရမှာဖြစ်တယ်လို့အကဲခတ်ရစ်ချတ်ဟိုဆေးကဆိုပါတယ်။တရုတ်ဒုနိုင်ငံသားဝင်ကြီးလူကြောင်ဟွီးကလည်းပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲအတွင်းမြစ်ဆုံဆဲကိစ္စကိုဖြေဆိုရမှာနှစ်နိုင်ငံအနီးကပ်ဆက်သွယ်ဆွေးနွေးနေကြောင်းမရှင်းမလင်းပြောသွားပါတယ်။ဒေသခံကချင်ပြည်သူတွေကြားမှာတော့အမျက်ဒေါသတွေကပြန့်နှံ့နေသေးပါ။အသက်60အရွယ်အမျိုးသမီးကြီးနာဒုပရီဆိုရင်လွန်ခဲ့တဲ့10နှစ်မြစ်ဆုံဆဲစီမံကိန်းစတင်ဆောင်လုပ်ချိန်အစောပိုင်းကာလသူတို့အိမ်ယာမြေတွေကနေဖယ်ပေးခဲ့ရပြီးစီမံကိန်းရပ်ဆိုင်းလိုက်ပေမဲ့လည်းအခုချိန်ထိကိုယ့်အိမ်ကိုယ်ယာမပြောင်းနိုင်သေးပါဘူး
။အန်ချေစုံညောင်းကငါဖတ်မှန်းနေတယ်မကြော
သူပြောသွားတာကဒီစီမံကိန်းကိုလုံးဝသဘောမတူတဲ့အကြောင်းဒါပေမဲ့အာဏာပိုင်တွေရောတရုတ်ကပါသူတို့ရဲ့အတန်တွေကိုနားထောင်မယ်လို့မထင်ကြောင်းပြောသွားတာပါ။သူရဖြစ်တဲ့အောင်မြင်သာကနေဖယ်ရှားခံရပြီးတဲ့နောက်သူတို့အတွက်နေထိုင်စားသောက်ရေးဟာအလွန်ကိုခက်ခဲခဲ့တယ်လို့နာဒုပရီကပြောပါတယ်။ကချင်ပြည်သူပါတီဒုဥက္ကဋ္ဌဒူဝါဂမ်ဂရွန်အောင်ခန်းရဲ့အမြင်ကလည်းအခုလိုကြီးမားလာတဲ့စီမံကိန်းကြီးတွေကိုအကောင့်ထဲဖော်ရမှာဘတ်ပေါင်းစုံကနေအရင်ဆုံးစဉ်းစားဆုံးဖြတ်တင်ကြောင်းအခုလိုပြောပါတယ
်အလုပ်တစ်ခုလုပ်ရင်ရည်ရှည်အတွက်ကြည့်ရမယ်ဒါကြောင့်အကုန်လုံးကြည့်ဖို့ဆိုတာအတော့ဖက်ဒရယ်နိုင်ငံတစ်ခုတိဆောက်ပြီးမှပဲကျွန်တော်ပရောဂျက်တီကိုဆွေးနွေးပြီးမှညီနိုင်ဆွေးနွေးပြီးမှလောက်ဆရာရှိတာဒီလောက်ကိုလိုအပ်တယ်ဆိုတဲ့ဟာကိုတင်ပြလိုပါတယ
်အခုတရုတ်သမ္မတရဲ့ခီးစင်မှာနှစ်နိုင်ငံသဘောတူညီချက်ရဖို့အဓိကအလေးထားမဲ့အချက်တွေကတော့အလွန်ကြီးမားတဲ့ဆက်မှုစုံတိစောက်ရေးစီမံကိန်းနဲ့ရခိုင်ပြည်နယ်ကကြောက်ပြူရေးနဲ့စိတ်ကန်းစီမံကိန်းပဲဖြစ်ပါလိမ့်မယ်တောက်ကြနေမှာမြန်မာနိုင်ငံကိုရောက်ရှိလာတော့မယ်တရုတ်သမ္မတရှီကျင်းဖင်ဟာသူ့ရဲ့ခီးစင်အတွင်းနေပြည်တော်မှာသမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံမှုရှိသလိုကာကွယ်ဥစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံရေးပါတီ20ကခေါင်းဆောင်တွေကိုလည်းသမရရှိကတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ရှင်။